ရခိုင်ပြည်နယ်ရသေးတောင်မြို့နယ်မြောက်ပိုင်းကြောက်တန်းကြီးရွာသားတွေဖြစ်ကြတဲ့အသက်56နှစ်အရွယ်ငမဲခေါ်ဦးစောမောင်သိန်းနဲ့အသက်49နှစ်အရွယ်ဦးထွန်းဝေတို့ဟာတပ်မတော်စစ်ကြောင်းတစ်ခုရဲ့ဖမ်းဆီးစစ်ဆေးမှုကိုကြုံရပြီးဦးကောင်းနဲ့ခန္ဓာကိုယ်တွေမှာဒဏ်ရာတွေအများအပြားနဲ့မနေ့ကထွက်ပြေးလာကြတယ်လို့မိသားစုဝင်တွေက RFA ကိုပြောပါတယ်။မနေ့ကထွက်ပြေးလာတာ3ဦးဖြစ်ပေမဲ့ရေပုတ်ကြီးရွာကကြံတူးကတော့အဆက်အသွယ်မရကြသေးဘူးလို့ဆိုပါတယ်။မနေ့ကထွက်ပြေးလွမြောက်လာတဲ့ကြောက်တန်းရွာသား2ဦးဟာရသေတောင်ဆေးရုံမှာဒီနေ့မနေ့ကဆေးကုသမှုခံယူခဲ့ရပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့ကရွှေနဒီအမြန်ရင်ပေါ်ကလူ90ကျော်ကို AA အဖွဲ့ကဖမ်းဆီးခေါ်ဆောင်ချိန်တပ်မတော်ကရဟတ်ယာဉ်တွေရောမြေပြင်တပ်ဖွဲ့တွေနဲ့ပါလိုက်လံရှာဖွေခဲ့ကြပါတယ်။အောက်တိုဘာ26ရက်နေ့အဲ့ဒီနေ့မှာပဲတပ်မတော်ကရဟတ်ယာဉ်နဲ့ရှင်းလင်းနေစဉ်ကြောက်တန်းရွာနဲ့နှစ်ဖာလုံးအကွာမှာသူတို့ရဲ့လေတော်ထဲမှာဖမ်းဆီးခံရတာလို့မိသားစုဝင်တွေကပြောပါတယ်။တပ်မတော်ကစစ်ဆေးနေစဉ်ကာလမှာနှင်းပန်းနှိပ်စက်ခဲ့တာကြောင့်ဒဏ်ရာတွေအများပြားရခဲ့တာလို့ထွက်ပြေးလွတ်မြောက်လာသူ2ဦးနဲ့ဆွေမျိုးတော်ဆက်တဲ့ဦးတန်းနိုင်ကပြောပါတယ
်။ခိုက်တက်တော်နဲ့ဆက်ဆက်ရှိလားဆိုပြီးမှသူတို့ကဆိုက်ဆက်တယ်မှာလူလိုမဆိုက်ဆက်ဘူး။တားတွေနဲ့ထိုးတယ်၊တန်တွေနေနဲ့ထိုးတယ်။ပြီးရင်လေဝင်းတွေကိုပေါ့ကျိုးခွေးတွေနဲ့ဆွဲပြီးမှဒါဆောက်ကန်တာတော့အဲ့ဒါတော့လုပ်တယ်။ပြီးရင်ဘယ်လိုပြောမလဲသူတို့ကတက်မဲ့သွင်းကိုကိုကိုတိုင်ကိုတူးပြီးမှထားရတယ်ဆိုပြီးမှသူကဒုနာကပြောတော့ဘောနော်ကင်းသမိုင်းအိတ်ငယ်ရှင်ကသူကလွတ်မြောက်တော့ထွက်ပြစ်လာတယ်လို့ကျွန်တော်ပြောပါတယ်
တပ်မတော်စစ်ကြောင်းကကြောက်တန်းကြီးရွာမှာထိမ့်သိမ့်စစ်ဆေးခဲ့တာဖြစ်ပြီးသူတို့နှစ်ဦးအပြင်ရေပုတ်ကြီးရွာကနောက်ထပ်5ဦးလည်းသူတို့နဲ့အတူစစ်ဆေးခံနေရတယ်လို့သူကဆိုပါတယ်သူတို့ကိုထိမ့်သိမ့်စစ်ဆေးချိန်မှာထမင်းမပေးရေမပေးပဲထားခဲ့ကြအောင်လွတ်မြောက်လာသူတွေရဲ့ပြောဆိုချက်ကိုကိုးကားပြီးဦးတန်းနိုင်ကပြောပါတယ်ဒဏ်ရာရည်နဲ့ထွက်ပြေးလွတ်မြောက်လာသူ2ဦးကိုရသေတောင်မြို့ဆေးရုံမှာတွားတွေးခဲ့တဲ့ဥခိုင်မျိုးထွန်းကသူတို့ရရှိတဲ့ဒဏ်ရာရည်နဲ့ပတ်သက်လို့အခုလိုပြောပြပါတယ
်။ကျွန်တော်တွေးတာကတော့တော်တော်လေးကိုဆူဆူဝေါ်လေးပါ။ဟိုဟာမျက်မြင်အတိုင်းဆိုလို့ရှိရင်တော့ငေါက်တွေပါတယ်အခွေးပြေးတယ်ပါတယ်ပြီးလို့ရှိရင်တော့ဒီတွေ့မယ်ဆိုရင်ဘာဟိုဟာတကူလုံးပေါ့နောက်တစ်ယောက်ဆိုလို့ရှိရင်အဲ့ဒီရှင်နေနေပြီးတော့ပြားနဲ့စက်တာတို့ရိုက်တာတို့ပုတ်တာတို့ပြီးတော့ဒီဓာတ်ကြိုက်လေးဟိုဟာလက်ကြိုက်ပေါ့အဲ့ဒီဟာနဲ့ဆောင်းတာတို့ပါလို့ဆိုတော့ဒဏ်ရာတော်တော်လေးပြင်းထန်တယ်ပါကျွန်တော်တွေးထည့်တယ်ကျွန်တော်ဆေးရုံဝင်နေကျွန်တော်ဆေးရုံဝင်ပြီးတော့ဆေးရုံမှာအချိန်မှာအဲ့ဒီလူနာနေရောက်ကုန်ပြီးတော့ကန်တိုရဲနဲ့ဟိုဟာထူလိုက်တဲ့ဟာတယ်လေအဲ့ဒီဟာတွေကိုချုပ်နေတဲ့ဟာလေးကျွန်တော်တွေးထည့်တယ်ကျွန်တော
်သူတို့နှစ်ဦးဆေးရုံမှာဆေးကုသမှုခံယူနေစဉ်အာနာပိုင်တွေကလိုက်လံရှာဖွေနေတာကြောင့်နေ့လယ်ပိုင်းမှာလုံုံနဲ့နေရာတစ်ခုကိုပို့ဆောင်လိုက်တယ်လို့အကူအညီပေးနေသူတွေကပြောပါတယ်အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်ဦးစီးဘုံမူကြီးဝင်းစော်ဦးကတော့တပ်မတော်ကဒီလိုညှဉ်းပန်းနှိပ်စက်တယ်ဆိုတာမဟုတ်မှန်ဘူးလို့တုံ့ပြန်ပါတယ်
အဲ့ကြောက်တန်းရွာဆိုတဲ့ဥစ္စာကဟိုတယ်လောကလေးကကျွန်တော်တို့ဖြတ်ပြေးအဖွဲ့တွေနဲ့ပါသွားတဲ့တော့ကျွန်တော်တို့ဘက်ကအဖွဲ့တွေကိုကျွန်တော်လိုက်ပြီးတော့နေမင်းရှင်းတဲ့အချိန်ပေါ့နော်ကျေသေးလိုက်လို့တဲ့အချိန်ကလေးကအဲ့ဒီကြောက်တန်းရွာမှာလူမှုမရှိဘူးဗျတော့ဖမ်းဖို့နေနေတာပါဗျာနော်အဲ့ဒီမှာကလေးကကြောက်တန်းရွာမှာရှိတာအသက်ရွယ်ကြီးတဲ့လူတော့ကျမ်းမာရေးမကောင်းတဲ့လူတစ်ယောက်ပဲရှိတယ်အဲ့အတော်မှာအသက်80ကျော်အသက်90ကျော်တွေပဲရှိတယ်ကိုကြီးတွေဖမ်းပြီးတော့ကျွန်တော်တို့ကဘာလို့လို့ရမှာလဲပြောချင်တာကတော့မဟုတ်ဘူးဗျနော်ကျွန်တော်တို့အဲ့နာမှာဟုတ်လားကျွန်တော်တို့တက်တယ်ကအဲ့နာမှာနေမင်းရှင်းလေးလုပ်နေတာတော့ရှိတယ်အဲ့လိုဖမ်းတာတော့မရှိဘူ
းဒါရီယာအေအဖွဲ့ကဝါရဖြန့်တာဖြစ်နိုင်တယ်လို့လည်းဆိုပါတယ်အခုတလောမှာတက်မတော်ကမတင်ကားလို့ထိမ့်သိမ့်စစ်ဆေးနေသူတွေရှိသလားလို့ RFA ကမေးမြန်းရမှာဗိုလ်မှူးကြီးဝင်းစော်ဦးကမရှိဘူးလို့တုံ့ပြန်ပြောဆိုပါတယ်။ရခိုင်ပြည်နယ်မှာတက်မတော်နဲ့ AA အဖွဲ့တွေရဲ့တိုက်ပွဲကာလအတွင်းတက်မတော်ကဒေသခံတွေကိုမတင်ကားလို့ဖမ်းဆီးစစ်ဆေးခြင်းညှဉ်းပန်းနှိပ်စက်တာလူခွင့်ရေးချိုးဖောက်မှုတွေရှိတာတွေကပြောဆိုနေကြပေမဲ့တက်မတော်ပြောခွင့်ရသူတွေကတော့ဒီလိုပြောဆိုတာတွေမဟုတ်ဘူးလို့တဆိုင်မမတ်ညင်းဆိုထားကြပါတယ်။တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့နစ်နာမှုရှိရင်ဥပဒေနဲ့အညီတိုင်ကြားဖို့လိုပြီးမှန်ကန်တယ်ဆိုရင်ဥပဒေနဲ့အညီဆောင်ရွက်မှာဖြစ်တယ်လို့ပြောပါတယ
်။နိုင်ငံသားတိုင်းမှာအခွင့်အရေးရှိပါနိုင်ငံသားတိုင်းမှာဥပဒေအရအကာအကွယ်ရယူပိုင်ခွင့်ရှိတယ်။ဥပဒေအရတိုင်ကြားပိုင်ခွင့်ရှိတယ်။ဒါလို့နစ်နာမှုမှာဆက်တယ်လို့ပြောဥပဒေအရအကာအကွယ်ရယူပိုင်ခွင့်တိုင်ကြားပိုင်ခွင့်လို့နိုင်ငံသားတိုင်းမှာရှိပါတယ်။တမတော်ဒီတရားဥပဒေရဲ့အကွယ်ရှိဖြစ်ပါတယ်။ခိုင်လုံးတယ်ဆိုရင်ကျွန်တော်တို့ကတရားဥပဒေအရလည်းဆောင်ရွက်ပါမှာဖြစ်ပါတယ်။
အခုရပိုင်းအတွင်းရသေတောင်နဲ့မြောက်ဦးမင်းပြမြို့နယ်တွေမှာတပ်မတော်နဲ့ AA အဖွဲ့တို့တိုက်ပွဲပြင်းထန်နေပါတယ်။ RFA ကရရှိထားတဲ့အချက်အလက်တွေအရအခုနှစ်အတွင်းတပ်မတော်ကတန်တရားနဲ့ထိမ့်သိမ့်စစ်ဆေးနေစဉ်ကာလအတွင်းတေဆုံးသူဟာ15ဦးထိရှိခဲ့ပါတယ်ခင်ဗျာ။